ပြည်မျိုးသားစည်းရုံး KNU တပ်ဖွဲ့တွေနဲ့ပူးပေါင်းတပ်တွေရဲ့စီးရဲလှုပ်ရှားမှုတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီရဲ့ထိန်းချုပ်မှုတွေရော့လာနေတယ်လို့လေ့လာချက်အသစ်တစ်ခုကဖော်ပြလိုက်ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းနှစ်နှစ်ကျော်မှစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုပါဝင်ထိုးစစ်တွေကြောင့်ဒေသခံတွေထိခိုက်သေဆုံးရမှုတွေကိုလည်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွင်းရက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းမှာစစ်အုပ်စုရဲ့အာဏာကျင်းပြောင်းလာခြင်းဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ခုကိုကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကစက်တင်ဘာလ26ရက်နေ့ကထုတ်ပြန်ခဲ့ရမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တဲ့စစ်ကောင်စီစခန်း24ခုရှိပြီးစစ်ကောင်စီအနေနဲ့စခန်းဆွတ်ခွာသွားတာဟာစခန်း38ခုရှိတယ်ဆိုပြီးဖော်ပြထားပါတယ်ဒီစခန်းတွေဟာကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာဒေသတွေကစခန်းတွေဖြစ်တယ်ဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောဆိုသွားပါတယ်
။ဟုတ်တယ်မလုံးပါနော်။ဆိုတော့ဒီကျိုးအဲ့ဒီမှာဆက်ဆက်နေတော့ဆောင်းဆောင်းပြီးတော့ဒီကျိုးဟာကတော့အဲ့ဒီသူတို့ဒီကျိုးရှိတဲ့စခန်းတွေကဘယ်လိုအပိုင်းလဲလို့ပြောပါနော်။ဆိုတော့ခားခဲ့တယ်ဒီကျိုးကတော့မတိုက်ခိုက်ခြင်းတိုင်းဖြစ်နေတယ်။ဒီအင်းကြီးထိန်းချုပ်နေလို့ဆိုတော့ကျွန်တော်တို့အဲ့ဒီကောင်မှရှိတယ်ဆိုတော့ဒီကိုယ်တိုင်အရှိတဲ့တန်းပါနော်။
ဟုတ်ကဲ့
အချင်းချင်းနဲ့ကတော့ပါပေါ်လို့လည်းပါမယ
်စစ်ကောင်စီအနေနဲ့ထိုးစစ်တွေလည်းမလုံနိုင်တော့သလိုခံစစ်တွေမှလည်းကြာရှုံးတာတွေရှိနေတဲ့အတွက်လေကြောင်းတိုက်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကိုလုပ်ခဲ့ကြောင်းဒီအတွက်အာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းမှာအရက်သားတွေတိတ်ဆုံးတန်ရရတာတွေလည်းရာကနန်းနဲ့ရှိခဲ့တယ်ဆိုပြီးစောလာကပေါ်ကပြောပါတယ
်ဒီနဲ့တိုက်ခတ်ကြောင်းလူတွေမဖြစ်အောင်ကြုံးချိခတ်တယ်ကတိတ်ဆုံးတော့ကျွန်တော်တို့ပေါင်းမိတယ်တော့ဒီနေ့ ship ဆင်းကျော်တော့ fresh thing ပါဒီတော့လည်းရှိနေပြန်တယ်။ဒါကတော့ဒီရဲ့ second ဆောင်ပါနော်။အခုတော့ကျွန်တော်လည်းမင်းနဲ့ကတော့လူကြီးကျွန်တော်ပြင်ကြည့်နေတယ်နော်။ဒီဆုံးတဲ့အရာကတော့လေးရက်ကြည့်။တကယ်ရတော့တော့လေးရက်ကျော်ရှိတယ်။ဒီဆုံးတာတော့ရှိချင်ရှိရပေါ့။အဲ့ဒါတော့လည်းမင်းကြီးဆောင်ပါမယ်။ကျွန်တော်တို့ဖတ်တမ်းက
စစ်ကောင်စီဘက်ကတော့သူတို့ထိန်းချုပ်ထားတဲ့နေမီကကျောင်းပေါင်း380ကျော်လဲလက်လွတ်ခဲ့ရပြီးအဲ့ဒီဒေသတွေမှာပညာရေးလုပ်ငန်းတွေဟာခရင်မျိုးသားအစည်းအရုံးပညာရေးဌာနအုပ်ချုပ်မှုအောက်ကိုရောက်သွားခဲ့တယ်လို့လည်းဆိုပါရယ် KNU ထိန်းချုပ်နေမြေမှာရှိတဲ့စာသင်ကျောင်းပေါင်း19ကျောင်းဖျားကျောင်း15ကျောင်းဖုံကြီးကျောင်းပေါင်း10ကျောင်းစေပေကန်6ခုလည်းစစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ပျက်စီးခဲ့ရတယ်လို့လည်းဆိုပါရယ်အခုဆိုရင် KNU ထိန်းချုပ်ရာဒေသတွေမှာစစ်ကောင်စီရဲ့လေကျောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုနှစ်ဖက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဥယျာဉ်6,300-9,000ကျော်ထိရှိလာပြီးစစ်ဘေးရှောင်လူထုတွေအတွက်စာနယ်ရိတ်ခါစေဝါနဲ့လိုအပ်ချက်တွေလည်းအများကြီးရှိနေတယ်ဆိုပြီးပြောဆိုသွားပါတယ်ရှင်